ဒီတိုင်းပါလီမန်ရွေးကောက်ပွဲအပေါ်ဒီတိုင်းနိုင်ငံရောက်မြန်မာတွေအမျိုးမျိုးတုံ့တန်နေကြပါတယ်။လက်ရှိအခြေအနေအရလေဘာနဲ့ကွန်ဆာဗေးတစ်ပါတီတစ်ခုလုံးသူမသားကိုမသားဖြစ်နေပြီးညွန်ပေါင်းအစိုးရဖွဲ့ဖို့အလားအလာများနေတယ်လို့လည်းမြင်ကြပါတယ်။တကယ်လို့များလေဘာပါတီဘက်ကအစိုးရဖွဲ့ကိုဥဆောင်ဖွဲ့စည်းရမယ်ဆိုရင်မြန်မာအစိုးရပေါ်ထားတဲ့ဒီတိုင်းမူဝါဒဟာအပြောင်းလဲဖြစ်လာနိုင်တယ်လို့လည်းယူဆနေကြပါတယ်။မြန်မာအပေါ်ထားတဲ့ဒီတိုင်းမူဝါဒဟာဘယ်အစိုးရတက်တက်ကြီးမားတဲ့အပြောင်းလဲဖြစ်မှာမဟုတ်ဘူးလို့အများစုကတုံ့တက်ထားပါတယ်။ဒါပေမဲ့လည်းအခုကျင်းပနေတဲ့ရွေးကောက်ပွဲမှာတက်လာမယ့်အစိုးရကိုလေဘာပါတီကဥဆောင်မယ်ဆိုရင်တော့မြန်မာအစိုးရနဲ့ဆက်ဆံရေးမှာအပြောင်းလဲတချို့ရှိလာနိုင်တယ်လို့ဒီတိုင်းအခြေဆိုင်ဘာမယူကေကမ်ပိန်းအဖွဲ့ရဲ့ပြောခွင့်ရအမျိုးသမီးနန်းဆိုရာဖန်ကပြောပါတယ်
။ဘာဖြစ်လဲဆိုတော့လေဘာပါတီကိုကြည့်ရမယ်ဆိုရင်သူတို့ကထုံးစံအတိုင်းပေါ်တော့သူတို့ကဒီလူခွင့်ရေးကိုပြီးတော့ဒီအလုံသမားအခွင့်အရေးတို့ဆိုသူတို့ကဦးစားပေးပြီးတော့လုပ်နေတယ်ဆိုတော့သူတို့ပါတီရဲ့မြန်မာပြည်အပေါ်မှာတင်းမာလာမလားလို့ကျွန်မတို့ကတော့စမ်းကြည့်နေတယ်ပေါ့နော်ပြီးခဲ့တဲ့အစိုးရအဲ Conservative Party နဲ့ Liberal Democratic Party ပူးပေါင်းတဲ့အစိုးရကြတော့သူတို့ကမြန်မာပြည်အပေါ်မှာရှိနေတဲ့မူဝါဒကအဲ LLT တင်းမာမှုရှိဖို့ပေါ့နော်ဥသိမ်းစိန်အစိုးရနဲ့ပူပန်ဖို့သူတို့ကပို့ပြီးတော့အားသာနဲ့ပြီးတော့ဒီမိုကရေစီရေးနဲ့လူ့ခွင့်ရေးဘက်မှာအားနည်းနေတယ်လို့ကျွန်မတို့မြင်ပါတယ
်။လေဘာပါတီသားအစိုးရဖွဲ့ပြင်မယ်ဆိုရင်မြန်မာပေါ်ထားမဲ့မူဝါဒအလားအလာနဲ့ပတ်သက်လို့လန်ဒန်ခြေဆိုင်မြန်မာရေးတုံ့တက်သူဒေါက်တာအောင်ခင်ကအခုလိုမြင်ပါတယ
်။ဟိုလေဘာပါတီတက်လာရင်တော့လေဘာပါတီကဒီစီအစိုးရနဲ့ပတ်သက်ပြီးသဘောထားတော့ဟိုဘယ်လိုရှိမလဲတော့မသိဘူးတော့ပြောင်းရင်လည်းပြောင်းနေနိုင်တယ်။အလို့သမားပါတီတော်လူပမာတွေပြီးကလော်ဘီလုပ်တဲ့လူတွေမရမယ်ပေါ့လေ။နောက်ဝိုင်းပြီးတော့သဘိမောက်မယ်ပြီးမယ်။တမကတွေကနေသွားကြိုင်လို့ရှိရင်တော့သူ policy ပြောင်းနိုင်တာပေါ့
။ဟုတ်ကဲ့။အဲ့တော့အခုလက်ရှိဒီရွေးကောက်ပွဲအနေထားရောဘယ်ဘက်ကဘလို့နိုင်မလဲဆိုတဲ့အနေထားကိုဘလို့မြင်လဲရှင
်။အဲရွေးကောက်ပွဲဟောဟို conservative ကနည်းနည်းလေးတာတယ်လို့ပြောနေကြတာပေါ့လေ။လူဒီညစင်တိုင်းဒီပြီးမယ်။လူပမာတွေကတော့လီဘာပါတီပဲပြီးကြတာပေါ့လေလူကြီးရတာမျိုးတော့ကျွန်တော်ဆိုလို့ရှိရင်လည်းဥပ္ပိုလ်ပြောရမယ်ကျွန်တော်ကကွန်ဆာဗေးတီဗ်ကိုပဲပြီးတာပဲဆိုတော့ဘာလို့ဆိုလီဘာပါတီကောင်းဆောင်ကအက်ဘလမန်ကငြင်းလဲငြင်းနေတော့သူအလုံးမလုံးဘူးခါမှာဆိုတော့အလုံးမလုံးဘူးတဲ့အတွက်နိုင်ငံရေးတွေလုပ်တဲ့လူကြတော့လေဟိုတိတ်အယုံကြည်မရှိကြဘူးပေါ့ရန်နေတဲ့အသက်ကြီးတဲ့လူတွေကဆိုတော့လူငယ်တွေကတော့မပြောတတ်ဘူးသူလောက်ထိပြင်းလည်းမပြောတာဘူး
။တေချာတာကတော့ဘဲပါတီပဲအစိုးရဖွဲ့ဖွဲ့မြန်မာနိုင်ငံကအတိုက်ခံပါတီဖြစ်တဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဆက်ဆံရေးဟာပြောင်းလဲမှာမဟုတ်ဘူးလို့သူကဆိုပါတယ
်။ဗမာပြည်အတိုက်ခံနဲ့ပတ်သက်ပြီးအထူးသဖြင့်ပေါ့ NLD နဲ့ပတ်သက်လို့ကတော့ဒီလေဘာပါတီပေါ့ Conservative Party ရောသူတို့အတူတူသဘောထားအတူတူပဲလို့ကျွန်တော်မြင်တယ်။ဘာလို့လဲဆိုတော့ဒီမှာဟိုဒေါ်စုဒီလာကတော့လည်းဒီ David Cameron ကသူ့ရဲ့ရွေးကောက်ပွဲနေမျိုးခေါ်သွားပြီးပြရတယ်။နောက်ဒီအက်မဲလ်ဘန်ကလည်းသူကအတိုက်ခံဒေါ်စုလာတဲ့အချိန်နဲ့သူတို့ဒီလန်ဒန်မှာရှိတဲ့လေဘာအစောက်ဦးစစ်ပေါ်ဒီလေဘာရုံးချုပ်ဖွင့်တော့အဲဒီလေဘာပါတီရုံးချုပ်ကိုဒေါ်စုကဖွင့်သွားတာပေါ့လေ
။အခုအတန်လွင့်ချိန်မတိုင်ခင်ဒီတိန်ဆန်တော်ချိန်ည10နာရီမှာမဲယုံတွေအားလုံးကိုပိတ်လိုက်ပြီးမဲတွေစတင်ရွေးတက်နေပါတယ်။ရွေးကောက်ပွဲရလက်မထွက်လာသေးပေမဲ့ရွှေပြောင်းခြေချနေထိုင်သူအများစုကတော့လစ်ဘာပါတီကိုမဲပေးခဲ့ကြတယ်လို့လန်ဒန်မှာနှစ်ပေါင်းများစွာနေထိုင်နေတဲ့မြန်မာတအုပ်ဖြစ်သူကိုဖိုးတာကပြောပါတယ
်။လေဘာရဲ့ policy တော်တော်များများကတော့ကျွန်တော်တို့ဘူးတိုက်တာပေါ့ဗျာ။ဘာလို့ဆိုတော့သူတွေက migrant တွေကိုသူကပညာသားမျိုးတွေရှိတယ်ပို့ပြီးတော့အခွင့်အရေးပေးပေးတာမျိုးတွေရှိတာပေါ့နော်။လွန်ခဲ့တဲ့9နှစ်မတိုင်ခင်တုန်းကတော့ liver government 10နှစ်လောက် run ခဲ့တဲ့အချိန်မှာတော့ liver government ကတော့အကုန်လုံးကို migrants တွေအားလုံးကိုသူကနေပြီးတော့ထောင်ချောင်ချီချီနဲ့နေလို့ရအောင်ဖိတ်ပြီးတော့အကြအတင်းမလုပ်ထားဘူးပေါ့နော်။ဟိုမှာ visa တိုးတာပဲဖြစ်ဖြစ်သူက migrants တွေအရှေ့ဥရောပလူတွေဝင်လာတာပဲဖြစ်ဖြစ်တခြားလူမျိုးတွေ non EU ဟို committee တွေကလာတဲ့နိုင်ငံသားတွေပဲဖြစ်ဖြစ်ကျောင်းသားတွေပဲလာပါပဲလာလာဆိုတော့အဲ့လို immigration မှာလို့ law တွေကအရန်ကို restrict မဖြစ်ထားဘူးပေါ့နော်။
လုံခဲ့တဲ့9နှစ်ကွန်ဆာဗေးတစ်နဲ့လီဘရယ်ဒီမိုကရက်ပါတီနှစ်ခုပေါင်းထားတဲ့ညွန်ပေါင်းအစိုးရလက်ထက်တုန်းကဒီတိုင်းနိုင်ငံမှာရွှေပြောင်းခြေချသူတွေနဲ့ပတ်သက်တဲ့မူဝါဒဟာပျော်ပြောင်းခြင်းမရှိခဲ့ဘူးလို့ကိုဖိုးတာကပြောပါတယ်။မနေ့ကဒီတိုင်းနိုင်ငံတဝန်းမဲယုံပေါင်း9000မှာမဲဆန္ဒရှင်တွေတန်းနဲ့ချီမဲပေးခဲ့ကြတာပါ။ မဲဆန္ဒနဲ့650ရာချောက်ရာ90အတွက်ပါလီမန်အမတ်နေရာ650ကိုရွေးကောက်ကြမှာဖြစ်ပါတယ်။လက်ရှိအခြေအနေမှာတော့ဘဲပါတီကအမတ်နေရာအများစုရပြီးညွန်ပေါင်းအစိုးရဖွဲ့နိုင်မလဲဆိုတာကိုလူအများကစောင့်ကြည့်နေကြပါတယ်ရှင်။